န်ကုန်တိုင်းလုံးပဲကျယ်ဝန်းတဲ့စင်ကာပူမှာဥမြင်ဆိုင်ကောင်းတွေတူးပြီးအဝေးပြေးလန်းတွေရထားလန်းတွေဖောက်တူလောင်ကန်တွေ shopping mall တွေဆောက်ပြီးမြောက် area ကိုအကောင်းဆုံးအသုံးချဖို့အတွက်ကြိုးစားနေကြတာပါဒီလိုမြောက်တိဆောက်ရေးမလုပ်ခင်မှာဘာတွေလုပ်အောင်လဲဆိုတာနဲ့ကြုံတွေ့နိုင်တဲ့အခက်အခဲတွေကိုစင်ကာပူကမြို့ပြနဲ့တဘာဝဝန်းကျင်ဆိုင်ရာ engineer လည်းဖြစ်ဘူမိဗေဒပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာကာဝင်းကပြောပြပေးပါပါ
ဒီအောက်မှာတန်တယ်ဒီပေါ့ဆိုင်ကောင်းတွေတူတယ်အမှ storage ပေါ့ပစ္စည်းတွေတူဆောင်ဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေအနေအားတစ်ခုမှာဝင်ပြီးတော့အဲ့လိုဖောက်မယ်ဆိုရင်ပထမဦးဆုံးအရေးကြီးတာကအဲ့ဒီဒေတာရဲ့ဘူမိဗေဒအကြောင်းအရာ geological engineering geology engineer ဘူမိဗေဒနဲ့ rock mechanic ပေါ့အဲ့ကြောက်ပြည်ရဲ့အကြောင်းကိုအေးအေးချာချာလေ့လာဖို့လိုအပ်ပါတယ်အဲ့ pre study ပေါ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီဒေတာမှာကျော်လို့ဒီအမေပင်လေးကိုသင်္ကေတလေးလာရမယ်ပြီးတော့လုံတွင်းနေတူရမယ်အဲ့လုံတွင်းနေရနေကြောက်တည်ရဲ့နမူနာတွေကိုကောက်ယူရမယ်ပြီးတော့အဲ့ဒီကြောက်တည်ရဲ့နမူနာတွေအမှအဲ့ဒီကြောက်တည်ရဲ့ engineering property တွေကိုစမ်းသပ်ရမယ်အဲ့လိုစမ်းသပ်တဲ့အခါမှာဟိုပါမန်စမ်းသပ်တာကြည့်တဲ့ special test တွေကိုလည်းလုပ်ဖို့လိုပါမယ
်ဒီလိုမြေအောက်မှာရှိတဲ့ကြောက်သားတွေအကြောင်းတင်မကပါဘူးသူတို့တည်ရှိနေတဲ့အနေအထားကိုလည်းသိထားဖို့လိုပါတယ်
ဒီဘောဘူမိဗေဒအပြင် geophysics ပေါ့ဘူမိဥပဗေဒလုပ်ငန်းတွေကိုလုံဆောင်ပြင်ပါလေဒါမှ subsurface ရဲ့ပေါ့လေဒီအောက်ရဲ့ဘူမိဗေဒအနေထားပေါ့ဟောကြောက်တည်ရဲ့ဘလူးနေတယ်အမှ geology structure တွေဘလူးရှိတယ်အဲ့ဒါဒီကိုလေလေ့လာဆောင်ရမ်းပြင်ပါလေ geophysical mapping ပေါ့နောက်တစ်ခုကအခုချိန်မှာတိုးပြပြောင်းလဲလာတော့အဲ့ဒီ area တစ်ခုကိုဟိုမတူးခင်ကအဲ့ဒီကြောက်တည်ထဲမှာရှိတဲ့ဒီကရှိနေတဲ့ institute structure ကြီးအဲ့ဒီ institute structure condition တွေကိုလည်းလေ့လာဆောင်ရမ်းပေးပါတယ်အဲ့ဒီလိုလေ့လာခဲ့မယ်ဆိုလို့ရှိရင်အဲ့ဒီကိုတူးတဲ့နေရာမှာရှိတဲ့ဒီအောက်မှာရှိတဲ့ကိုအန်တီရဲ့တဲ့ geological structure တွေဥပမာ force of wind ရှိမလားဒီအောက်မှာတကယ်ဟို water bearing ဆိုပေါ့ကိုဆောက်ထုတ်တဲ့နေရာမှာအခက်အခဲတွေပြီးနေရေတွေအရင်ထွက်နေကြုံနေရှိမလားအဲ့ဒါတွေကိုလည်းကိုကကြိုပြီးသိနိုင်တယ်ဒီပေါ်တဲ့နေရာမှာအန်ဒီရီတွေကိုညော့နိုင်ပါလေ
အရေးပါတဲ့ဘူမိအနေထားအခြေအနေတစ်ခုဖြစ်တဲ့ inside to stress လို့ခေါ်တဲ့ကြောက်တွေထဲမှာမူလရှိနေတဲ့ဒဏ်အားဘယ်လောက်ထိကြီးမားတယ်ဆိုတာကိုသိထားရမှာဖြစ်ပါတယ
်တချို့ဒေတာတွေမှာအဘာဝအလျောက်အဲ့မှာကြောက်တွေထဲမှာ institute stress ကအမြဲတမ်းမြင့်နေ high institute stress ရှိတဲ့နေရာတွေရှိတတ်ပါတယ်အဲ့လိုနေရာမျိုးတွေဆိုလို့ရှိရင်ဒီပေါ်တဲ့နေရာမှာဒီလိုအန်ဒီရပြေးတယ်ကြောက်တရားအလိုလိုနေနဲ့ကွဲအပ်ပြီးတော့နေ့စဉ်ပြီးတော့အဲတူးတဲ့လူတွေကိုလာပြီးတော့ထိပန်တတ်တယ်အဲ့လိုဟာမျိုးတွေလည်းကြုံတတ်ရပါလေအဲ့ဒီလိုခက်ခဲတဲ့ဥပ္ပိပိဒအနေထားတွေအခြေအနေတွေကိုရှောင်ဆွဲဖို့အတွက်အဲ့ဒီဒေတာတစ်ခုကိုမတူးပေါ်ခင်မှာစီစီချာချာဒီဒီစတာဒီကိုလုပ်တင်ပါလေအဲ့လိုလုပ်မယ်ဆိုလို့ရှိရင်ပြေကျွမ်းမဲ့အန်ဒီရတွေကိုကိုကကြုံပြီးတော့ရှောင်ဆွဲပြီးတော့သွားလို့ရပါတယ်
ဒါအပြင်လှိုင်ကောင်းတူရမှာခေါမိုးကြောက်သားရဲ့တည်ငြိမ်မှုအနေထားကတိတ်ကိုအရေးပါတာပါအ
ဲ့ဒီအောက်လှိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါမိုးနိုင်ငံရဲ့ stability ပေါ့ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအောက်မှာတူးရဆိုတော့သူ့ရဲ့အပေါ်မှာတဘာဝအလျောက်ရှိနေတဲ့အွန်ဘာဘာတဲ့ဝိကရှိတယ်။အွန်ဘာဘာဘာတဲ့ဝိကမြင့်နေဆိုရင်ခေါမိုးကြီးကပြိုကျနိုင်တယ်အဲ့လိုပြူကြမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ခေါမိုးနေရာတွေလူရဲ့နေရာတွေကတကယ်မာတဲ့ပေါ့ strong ကြောက်ရှိတဲ့နေရာတွေမှာသွားပြီးတော့တူးဖို့ပုံပြင်ပါလေလူအများနဲ့ပတ်သက်ပြီးတော့လုံးကိုင်းတဲ့နေရာတွေဆိုလို့ရှိရင်အဲ့ root status ကြီးအရေးကြီးပုံပဲ
တူးမဲ့လှိုင်ကောင်းရဲ့အခြေကလည်းအရေးပါပါတယ
်တောင်တွေတူးတယ်လှိုင်ကောင်းတွေတူးတယ်ဆိုရင်လှိုင်ကောင်းတွေရဲ့ width ကအခုချိန်မှာပြန်ပြခြင်းကတော့ဒီတန်း20အကျယ်လောက်ပဲတူကြတယ်။ဒါဖြစ်လို့ဆိုတော့အပေါ်ကခေါမိုးကပြူကြမှာဆိုလို့ဒါပေမဲ့ကမ္ဘာ့ record အနေနဲ့ကတော့ဟောဝေးနိုင်ငံမှာ Winter Olympic အတွက်ပေါ့အားကစားယူနေထောက်တာ65မီတာအကျယ်ထောက်တာလေဒါကတော့ကမ္ဘာ့ record ပေါ့စင်ကာပူမှာလည်းအဲ့ဒီ65မီတာတဲ့ကျော်ပြီးတော့ထောက်နိုင်မှုတွေဆိုတော့လေ့လာဆောင်ရမ်းမှုတွေကိုလုပ်နေပါတယ်။ဒါတော့ဖြစ်မဲ့တော့မသိပါဘူး
။မြေအောက်မှာဆောက်မဲ့အဆောက်အဦပေါ်မှုတည်ပြီးမြေတူးတဲ့အခါမြေထောက်တိုင်အတွက်နေရာချန်ပြီးတူးဖို့စဉ်းစားနိုင်ပါတယ်
။တကယ်လို့ အခန်းကြီးကြီးလုံးမဲ့ပြီးမြို့အဆောက်အဦဆိုတော့ရှင်မှာခေါင်းမိုးကိုထောက်ထားတဲ့ကော်လံပန်ကြီးပေါ့ဒါအပြင်မြို့ဘဝအဆောက်အဦအဲ့လိုပုံစံမျိုးကိုလည်းမြို့အောက်မှာလည်းအဲ့လိုကော်လံပန်ကြီးလုပ်လို့ရတယ်အဲ့ဒီကော်လံပန်ကအထူးစပယ်ရှယ်ထပ်လုပ်ပြရမလို့ဘူးတဘာဝကြောက်ပြေကိုပဲအဲ့ဒီကော်လံအနေနဲ့ထားမဲ့နေရာတွေကိုအစ်ကိုဘေးပေါ့လူပဲနဲ့ထားလိုက်လို့ဆိုရင်ဒါပြည့်ခေါင်းမိုးကိုတော့သဘာဝအလျောက်ထောက်ထားပြီးသားဖြစ်နိုင်ပါလေအဲ့ဒါမျိုးတွေကို room and villa ပေါ့ room ကအခန်းကြီးတွေ villa ဆိုတာသဘာဝကြောက်တိုင်းကြီးတွေပေါ့ corner ကြီးတွေအဲ့ဒါမျိုးတွေထားတဲ့ room and villa method excavation နဲ့လုပ်လို့ရပါတယ်အခန်းကြီးကြီးလူကြီးတဲ့အခါမျိုးမှာဒီလို excavation လုပ်ပါတယ်
တီတီချာချာတွတ်ချက်လိလာပြီးမှလှန်ကောင်းတူးပေမဲ့မျောနဲ့မထားတဲ့ဘူမိအခြေအနေတွေနဲ့ကြုံရနိုင်တာပါ
အမှုပြတဲ့အခြေအနေရဆိုရင်ဘလို့ပဲကိုကသိသိချာချာလေ့လာထားပြီးတခါတည်းကျမမျောလင့်ထားတဲ့ geological condition တွေကိုကြုံရတယ်အဲဒီမှာမျိုးတွေကြုံတယ်ဆိုလို့ရှိရင်တော့တခါတည်းကျကိုရဲ့ design ကပြောင်းနေလို့ပြောင်းသွားတယ်ဥပမာစင်ကာပူမှာဆိုလို့ရှိရင်ဘလို့ပဲသိချာလေ့လာထားပြီးတယ်ချို့နေရာတွေမှာ very deep weathering zone ကိုတွေ့တော့တိုင်းနယ်ကြီးကပြိုကျရင်ပြိုကျနိုင်တယ်အဲ့ဒါမျိုးတွေဆိုရင်တန်နယ်ဟိုအဲ့ဒီကနေဒီပါပြီးရရှောင်းပြီးတော့ဖောက်သွားတာလည်းရှိတယ်။နောက်တစ်ခုကဂျီရီရမ်းထွက်တဲ့နေရာလေလုံးဝမဖိနဲ့လုံးလုံးမရတော့ဘူး။အဲ့လိုနေရာလေးကြတော့လည်းရှောင်းပြီးတော့ကိုယ်ပြီးတော့တန်တယ်လို့ဖောက်ချင်နေဖောက်သွားတယ်ဆိုလိုတာကတော့ဒီဇိုင်းကတော့ပြောင်းသွားတာပေါ့။ခိုက်ချင်းနဲ့ construction technology ကိုသုံးတယ်။လုံလောက်တဲ့ construction material တွေကိုသုံးတယ်။မတူးခင်လေးကပေးပြီးခါကြလေးလာထားတယ်ဒီလိုတဲ့အချိန်မှာလဲကျော်လို့ရဲ့ condition engineering condition ကိုပြည်ပြကြကြလေးလာစုဆောင်တော့မယ်ဆိုရင်အဲ့ဒီအောက်အပေါ် underground excavation နဲ့တန်းတည်းရဲ့ဖြစ်ပေါ်လာတဲ့အန္တရာယ်တွေကိုစနိုင်တော့ရှောင်ရွေးလို့ရပါတယ
်ဒေါက်တာကာဝင်းပါနောက်တစ်ပတ်မှာတော့မြောက်မှာဆောက်ပြီးလို့အသုံးပြုမယ်ဆိုရင်တိထားတင်တာတွေကိုပြောပြပေးမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်